ဗိုလ်ချုပ်ဆိုင်ရဲ့ဇာတိဖြစ်တဲ့နမောင်မြို့မှာအာဇာနည်နေ့အခမ်းအနားကိုဗိုလ်ချုပ်ကျေးရုပ်ပန်းချံမှာကျင်းပခဲ့ပါတယ်။နမောင်မြို့နယ်ကဌာနဆိုင်ရာအဖွဲ့အစည်းတွေ၊ဒေသခံပြည်သူတွေ၊လူမှုရေးအသင်းအဖွဲ့တွေ၊ကျောင်းသားကျောင်းသူတွေ၊နိုင်ငံရေးပါတီအသီးသီးကပါတီဝင်တွေ၊စစ်မှုရဟောင်းအဖွဲ့ဝင်တွေကပန်းချံကိုချီတက်ပြီးအလေးပြုခဲ့ကြပါတယ်။အရင်နှစ်တွေကအာဇာနည်အခမ်းအနားကိုဒီလိုကျင်းပနိုင်ဖို့ခရင်ခဲ့တယ်လို့နမောင်မြို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတောင်းရွှေကပြောပါတယ်
။ဒီနေ့ကရင်းတုံးကဆိုတော့ကျွန်တော်တို့ကျွန်တော်ညမောင်နေဆက်လောက်ကတော့ဒီခန္ဓာကြီးဟာဒီလိုပြည့်နေဖို့ကျွန်တော်တို့အင်မလမခဲရင်မှရှိလည်းမရှိခဲ့ပါဘူး။အဲဒီအချိန်တုန်းကတော့ကျွန်တော်တို့မျိုးသားလိဖွဲ့ချုပ်ကတော့20နှစ်တိုင်းလမ်းသူပန်းခွေချလေးပြုကတော့ပြည့်ခဲ့ကြပါတယ်။နောက်ပြီးတော့ကျွန်တော်တို့ဆွန်ကပ်မြဝေခန္ဓာကျင်းပခဲ့ပါတယ်။ဒီနေ့မှတော့ကြောင်းလဲလာတဲ့အခစ်ချင်းနေနဲ့ကန့်ညီစွာကျွန်တော်တို့ဒီခန္ဓာဟာဒီလိုကြလုံးဝနေပြီးတော့ပကြောင်းအဆန်းနဲ့တကွာအာဇာနည်ကောင်းမင်းများကိုကျေးဇူးတရားကိုအထူးတည်တဲ့အနေနဲ့ကျွန်တော်လာပြီးတော့ပန်းခွေချလေးပြုခန္ဓာဖြစ်ပါတယ်။
နမောက်ဒေသခံအသက်80ကျော်အရွယ်ဦးစံတင်ကဒီနေ့အခမ်းအနားပေါ်အခုလိုပြောပါတယ်
။ကျေနပ်တယ်ကျေနပ်တယ်ကွာ။ဘာလို့ကျေနပ်လဲဆိုတော့အကုန်လုံးညင်ညွတ်လို့ကျေနပ်တယ်။အတူတူရကောင်းတာတော့ဗျာဒီလိုကောင်းဆောင်ရှိလေးလားဗျာ။ကိုကျုံးမဲ့ဖက်ဖက်နဲ့ပြည်သူပြည်သားကိုတသားလဲလှုပ်ပြီးတော့ဖွေမြုံမခွဲဘူးတိုင်းရင်းသားမခွဲဘူးဗျာ။ဒီကောင်းဆောင်ပြုခွင့်ကဘယ်မှာရှိလို့လဲ။ဖြန့်လည်းမခွဲဘူးကြင်လည်းမခွဲဘူးဘာမှမခွဲဘူး။သူ့ရဲ့တော်ကြီးလေဒေါ်စုကဘယ်ခွဲတော့ဗျာ။တုတ်ဒါဒီကျေနပ်လုံးလုံးကိုအစိုးရကိုဒုက္ခလာ။
အရင်နှစ်တွေကကျင်းပတဲ့အာဇာနည်နေ့မှာမတက်ရောက်ခဲ့ရဘဲဒီနှစ်မှာတက်ရောက်ခွင့်ရတဲ့အတွက်ဝမ်းသာမိတယ်လို့ဒေသခံအစိုးရဝန်ထမ်းတဦးကအခုလိုပြောပါရစေ။ကျွန
်တော်မတရားမှဘုံယူဝမ်းမြောက်ပါတယ်။အဲလေးပြူတဲ့အချိန်မှာလေးဝမ်းနေတယ်။အရင်နှစ်တည်းကတော့မတက်ဘူးတော့လေ။ဒီနှစ်မှာအထူးထူးခြားခြားစတဲ့ရတဲ့နှစ်တော့ဝမ်းနဲ့ဝမ်းသာတယ်ဂုံနဲ့ဂုံယူပါရစေ။ကိုတိုင်ဟိဘော်မှာအသက်ပြီးသွားတဲ့ဖခင်ကြီးဆိုတော့လေဖခင်ကြီးကောင်းအောင်မှာရောက်စေချင်ပါ
ဒေသခံတအူးဖြစ်တဲ့မတ်ကျူးမွေးကအာဇာနည်နေ့မှာတက်ရောက်အလေးပြုခဲ့ရတယ်သူ့ရဲ့ခံစားချက်ကိုအခုလိုပြောပါရစေ။
ဟုတ်အရန်လည်းပြောပါတယ်ဒီလိုဘရော့ဆန်ကိုအလေးပြုရတခါမှလည်းအလိုကြီးဗလာဘူးအဖွဲဖွဲ့စည်းတဲ့ခုလိုလာတဲ့ဝမ်းလဲတာပါလေလိုက်ပြီးပေါ်ပါချစ်တယ်နေသားဖို့လည်းကောင်းပါဟုတ်လူစီရည်ပြောအများကြီးပဲယူစီရည်ရှိပါရတယ်ရတယ်ဟုတ်ဒီလိုခက်ခဲတာကကျင့်မှပြရကောင်းပါရှင်ဒီဘက်လိုခန်းနှန်းကျင့်မှပြတော့အကုန်လုံးဟုတ်တက်ရောက်လို့ရတာကောင်းပါ
ဌာနဆိုင်ရာတာဝန်ရှိသူတွေကပြည်သူခမ်းမမှာဗိုလ်ချုပ်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေကိုစုတောင်းမြတ်တာပို့အမျှဝေခဲ့ကြပါတယ်။ဗိုလ်ချုပ်မွေးဖွားရာကနေအသက်14နှစ်အထိနေထိုင်ခဲ့တဲ့နမောက်ကနေပြတိုက်ကိုပြည်သူတွေလာရောက်လေးလာဖို့အတွက်ဖွင့်လှစ်ထားပေးပါတယ်။ဗိုလ်ချုပ်မွေးနေ့မှာနေအိမ်ပြတိုက်ကိုမရောက်ဖြစ်ခဲ့တဲ့အတွက်အာဇာနည်နေ့မှာရောက်အောင်လာခဲ့တာလို့ရန်ကုန်မြို့ကနေလာရောက်ခဲ့သူတဦးကပြောပါတယ
်။ဗိုလ်ချုပ်မွေးနေ့တော့ဒီလိုမရောက်ခဲ့ရအောင်အာဇာနည်နေ့ကျမှပဲဒါပေမဲ့ဒီလိုတော့အရန်အားခဲ့ပြီး19ရက်နေ့အမိလာမယ်ဆိုပြီးတော့ပဲအမိလာခဲ့လိုက်တာ။ရောက်ခဲ့တဲ့အခါကျတော့ဝမ်းလဲတာပေါ့။ဟိုအတူယူတင်လာတော့ဘိုးချိုးရဲ့စီကန်းလေးပေါ့နော်စိတ်တက်လေးတွေပေါ့။ကလေးဘဝမှာလည်းဘိုးချိုးရဲ့လေးမလေးမညာတက်တဲ့စိတ်တက်လေးပေါ့
။ဘိုးချိုးနေပြတိုင်းမှာဘိုးချိုးမိခင်အသုံးပြုခဲ့တဲ့ရကန်းစဉ်ဆွေစဉ်မျိုးဆက်စရာမိခင်တက်တာဟောင်းနဲ့ဘိုးချိုးရဲ့တမိုင်းဝင်ရှားပါးဓာတ်ပုံတွေကိုပြသထားပါတယ်။နေရဲ့အပေါ်တက်မှာဖျားခံစာဖတ်ခံဘိုးချုပ်အိတ်ခံဘိုးချုပ်မိခင်ရဲ့အိတ်ခံမိသားစုအိတ်ခံအမျိုးသမီးပြင်ဆင်ခန်းနဲ့မိဖို့ခန်းတွေကိုတွေ့မြင်နိုင်မှာဖြစ်ပါတယ်။ဘိုးချုပ်ဆန်းနေပြတိုက်ကိုတင်းလာနေနဲ့အစိုးရရုံးပိတ်ရက်တိုင်းမှာပိတ်ပြီးတော့နေ့စဉ်မနက် 9:00 ခွဲကနေညနေ 4:00 ခွဲအထိဘသူမဆိုအခမဲ့ကြီးရှုနိုင်မှာဖြစ်ပါတယ်ရှင်။